အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွေကပညာရေးဝန်ထမ်းအမျိုးသမီး180ကျော်ကိုနယ်ပြောင်းရွှေ့ခွင့်ပေးလိုက်ပါတယ်လေးလက်သွားတဲ့ပညာရေးဝန်ထမ်းတွေရဲ့နေရာမှာဒေသခံအမျိုးသားဝန်ထမ်းတွေခန့်အပ်တာဝန်ပေးသွားဖို့လည်းစီစဉ်နေတာပါအမျိုးသမီးပညာရေးဝန်ထမ်းတွေရဲ့နေရာမှာအမျိုးသားတွေနဲ့အစားထိုးဖို့ဘာကြောင့်ဆောင်ရွက်ရပါသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသတွင်းကအမျိုးသမီးကျောင်းဆရာတွေကိုနေပြောင်းရွှေ့ခွင့်ရခိုင်ပြည်နယ်အစိုးရကပေးလိုက်ပါတယ်။ဒီအမျိုးသမီးပညာရေးဝန်ထမ်းညီနေရာမှာအမျိုးသားပညာရေးဝန်ထမ်းတွေနဲ့အစားထိုးမှာဖြစ်တယ်လို့လဲရခိုင်အစိုးရပြောခွင့်ရစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်။ပြောင်းရွှေ့ခွင့်ပြုထားပါတယ်။အဲ့ဒါဒီနေပညာရေးအမျိုးနယ်ပညာရေးမှုရုံးကနေပြီးတော့ပြောင်းရွှေ့ခွင့်အမျိုးသားကျောင်းဆရာတွေနဲ့အစားထိုးပြီးတော့ဟိုတင် जा သွားမှာပေါ့နော
်အစိုးရနယ်ခြားဆောင်စခန်းတွေအောက်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဒေသတွင်းလုံခြုံရေးစိုးရိမ်ချက်နဲ့မောင်တော်ဒေသတွင်းကအကြောင်းတွေကိုပိတ်ခဲ့ရပါတယ်အခုအကြောင်းတွေပြန်ဖွင့်ပြီးနောက်ပညာရေးဝန်ထမ်းအမျိုးသမီးတွေနေရာမှာအမျိုးသားတွေနဲ့အစားထိုးမဲ့ဆုံးဖြတ်ချက်ထွက်လာတာပါဒါနဲ့ပတ်သက်ပြီးမောင်တော်လွတ်တော်အမဦးမောင်အောင်ကအခုလိုပြောပါတယ်
ပြန်ရရရဆိုတော့ဒီတို့ဒီဒုက္ခရဲ့ပိုင်းပတ်သက်ပြီးတော့လေစိုးရိမ်ကြရှိပါတယ်ပြီးတော့ဒီအဲ့စိုးရိမ်တုံးနာမှုရလဲဆိုတော့မနေရတာလေရှိကြပါတယ်လေအဲ့ဒီတော့ဒေသခံတွေကိုဥစားပေးပြီးတော့ဒီလိုခိုင်းနေလို့ပြောပါရဲ့
မောင်တော်ဒေသတွင်လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိနေပေမဲ့လည်းပညာရေးကျန်းမာရေးဌာနတွေဝန်ထမ်းတွေအပေါ်မှာတိုက်ခိုက်မှုတွေမရှိသလိုစိုးရိမ်ကြရလဲမရှိဘူးလို့ရခိုင်အစိုးရပြောခွင့်ရစီပင်သားရရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
်ဒီအရက်ဖက်ပြည်သူတွေအဲဒီဌာနဆိုင်ရာတွေပေါ်မှာဆိုရင်တော့ဒီလိုရိုးရိုးပေါ့နော်ပညာရေးကျန်းမာရေးအနေထားမှာတော့တိတ်စိုးရင်ကြာတော့တိတ်တော့မရှိဘူးပေါ့ဒါပေမဲ့ဟိုအမျိုးသားတွေကပို့ပြီးတော့တင့်တုံတယ်ဆိုပြီးတော့လက်ဆုံးဖြတ်ထားကြတာရှိဖို့ပညာရေးဌာနကလည်း
မောင်တော်ဒေသတွင်နေသားဆောင်စခန်း၃ခုအကျက်ဖက်ထိုက်ခိုက်ခရမှုအတွင်းအစိုးရလုံခြုံရေးဝန်ထမ်းတွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ပြီးတဲ့နောက်မွတ်စလင်အများစုနေထိုင်ရာဒေသတွင်လုံခြုံရေးစိုးရိမ်ချက်ကြောင့်ရခိုင်ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရသလိုပညာရေးဝန်ထမ်းကျောင်းဆရာတွေကိုလည်းဘေးလွတ်ရာမောင်တော်မြို့ပေါ်ကိုအာဏာပိုင်တို့ပို့ဆောင်ပေးခဲ့ရတာဖြစ်ပါတယ်။ကျောင်းတွေကိုလည်းအဲ့ဒီအချိန်ကပိတ်ထားခဲ့ရပါတယ်ရှင်။